ရုတ်နိုင်ငံကနာမည်ကြီးစစ်တပ်အစိုးရနှစ်ယောက်ရဲ့ဆယ်ကျော်သက်သားတယောက်ကိုအုပ်စုဖွဲ့အာဓမ္မပြုကျင့်မှုမှာပါဝင်မှုနဲ့ထောင်ဒဏ်10နှစ်ချလိုက်ပါတယ်။ဗေကျင်းမြို့တော်မှာရှိတဲ့ဟိုတယ်တစ်ခုမှာအမျိုးသမီးတယောက်ကိုအာဓမ္မကျင့်မှုနဲ့အသက်18နှစ်အရွယ်လီတျန်ညီနဲ့ဂျန်နဲ့၄ယောက်ကိုဗေကျင်းတရားရုံးတစ်ခုကနေပြီးတော့အပြစ်ရှိကြောင်းဒီကနေ့ကြာသပတေးနေ့မှာအမိန့်ချလိုက်ပါတယ်။လီဟာသူအရက်မူးနေတဲ့အတွက်ဟိုတယ်မှာတွေ့တဲ့အဲ့ဒီအမျိုးသမီးဘာဖြစ်တယ်လဲဆိုတာကိုမသိခဲ့ဘူးလို့ခြေပပါတယ်ဒီအမှုဟာပြည်ဒစာမှုဖြစ်တယ်လို့လည်းလီရဲ့မိသားစုတွေကပြောပါတယ်ဒါပေမဲ့အဲ့ဒီအမျိုးသမီးကိုလီကပဲဟိုတယ်အခန်းထဲကိုအတင်းဆွဲသွင်းပြီးတော့အဝတ်အစားတွေချွတ်ခိုင်းကသူနဲ့ပထမဆုံးလိန်ဆက်ဆန်ခဲ့တာဖြစ်တယ်လို့တရားရုံးကတွေ့ရှိပါတယ်အခုအမှုမှာပါဝင်သူ9ယောက်ထဲမှတယောက်ကပဲဆယ်ကျော်သက်မဟုတ်တဲ့လူကြီးဖြစ်ပါတယ်ဂျန်တဲ့သူတွေကိုလည်းထောင်ဒဏ်3နှစ်ကနေပြီးတော့12နှစ်အထိချခဲ့ပါတယ်တရုတ်နိုင်ငံရဲ့အခွင့်အူးခံထိပ်တန်းခေါင်းဆောင်တွေကြားမှာအဂတိလိုက်စားနေတယ်လို့အမြင်ရှိနေတဲ့နိုင်ငံထဲမှာဒီအမှုအပေါ်အတော်စိတ်ဝင်စားရှိနေကြပါတယ်။လီရဲ့အဖေဟာတရုတ်ပြည်သူလွတ်မြောက်ရေး PLA တပ်ကဗိုလ်ချုပ်ကြီးတယောက်ဖြစ်ပြီးတော့ရုပ်မြင်သံကြားပေါ်မှာမျိုးချစ်သချင်းတွေကိုတီဆိုတဲ့အတွက်ကြော်ကြားပါတယ်။သူ့ရဲ့အမေကလည်း PLA တပ်ကပဲနာမည်ကြီးအဆိုတော်တယောက်ဖြစ်ပါတယ်ရှင်။